ယနေ့ကျွန်တော်တို့ခံယူမဲ့နှုတ်ကပတ်တော်ရဲ့ခေါင်းစဉ်ကတော့ Blanky တော်ကိုချောင်းစီကြလော Make his path straight သူ့ရဲ့ path သူ့ရဲ့လမ်းတော်သူ့ရဲ့လမ်းကြီးတော်ဖြောင့်စီပါကျွန်တော်ငငယ်တော့ကမန္တလေးရည်ပြင်းဦးလင်ကိုသွားတဲ့အခါမှာ6ထပ်ကွေးလိုပါလို့သွားရင်အရင်စိတ်ဝင်စားတယ်ဘာလို့များအဲ့လိုလမ်းတွေကွေးကောက်နေတယ်လဲဘာလို့အဖြောင့်တက်လို့မရတယ်လဲကျွန်တော်တို့လောကမှာလမ်းတွေဖောက်တဲ့အခါမှာအဖြောင့်တခါလဲဆွဲလို့မရဘူးလားလို့စဉ်းစားကြရရှိတယ်ပြီးသူကဒီဘူမိဗေဒပညာရှင်တွေရောနောက်အာကီတက်ချာတွေရောနောက်လမ်းတရာစောက်တဲ့အင်ဂျင်နီယာတွေရောသူတို့အကောင်းဆုံးတွက်ချက်ပြီးတော့အကောင်းဆုံးနည်းနဲ့လမ်းတွေဖောက်ကြတာဖြစ်ပါတယ်လူအနေနဲ့ဆိုရင်ကျွန်တော်တို့ဖြောင့်တဲ့လမ်းကိုအမြဲတမ်းလိုချင်ပါတယ်ဒါပေမဲ့ကိုယ့်ကိုယ်ပြန်ကြည့်မယ်ဆိုရင်အမြဲတမ်းကျွန်တော်တို့ဖြောင့်နိုင်သလားလူဖြောင့်တို့လူရိုးတို့ငယ်တုန်းကကျွန်တော်တို့ဆိုရိုးစကားတွေနဲ့ပျော်တမ်းပြောကြတယ်လူရိုးဆိုတာတင်ကြိုင်ကုန်းမှာပဲရှိတယ်ဘာလို့ဆိုတော့ရိုးသားဆုံးဆိုတဲ့လူတွေကမှအောက်ကျစ်တယ်ရိုးဖြောင့်လို့နေဆိုတာလောကမှာမရှိသလောက်ရှားတယ်ဆိုပြီးတော့မှပြောလို့ရှိပါတယ်ဒီနေ့လူတွေတတ်မှတ်တဲ့ရိုးသားတယ်မရိုးသားဘူးအကွက်သုံးတယ်မသုံးဘူးဆိုတာထက်ဖခင်ရှေ့မှာကျွန်တော်တို့ဖြောင့်မှတ်တော်သူဖြစ်ဖို့ရန်အတွက်အသွေးတော်မြတ်ကကျွန်တော်တို့ရွေးဝဲထားတာဖြစ်တဲ့အတွက် hallelujah ဒီနေ့နှုတ်ကပတ်တော်ကိုကျွန်တော်တို့ညီတော်သားများဖွင့်လက်ခံယူဖို့ဖြစ်ပါတယ်လန်ကီတော်ကိုဖြောင့်စေကြလောရှင်မခုခရင်ခန်းကြီးတစ်အငယ်နှစ်ကနေ၄လမ်းကြောင်းကိုကျွန်တော်တို့ကြည့်အောင်အနာဂတ်ကျမ်းစာ၌လာဒီကကြည့်ရှုလို့အတင်သွားရလမ်းကိုပြင်ရတော့ငါဤတမန်ကိုတင့်ရှိ၌ငါစီလို့ဤတော၌ဟစ်ကြော်တော်သူ၏အတန်မှာထာဝရဖျားကြွားတော်မူရာလမ်းကိုပြင်ကြလော့လမ်းခီးတော်ကိုဖြောင့်စီကြလော့ဟုလာဒီနှင့်အညီယောဟန်သည်တော၌ဗတ္တိဇံကိုပေးလျက်အပြစ်လွတ်ခြင်းအဖို့လို့ငါနောင်တနှင့်ဆက်ဆိုင်သောဗတ္တိဇံတရားကိုဟောလျက်ပေါ်ထွန်း၏ဗတ္တိဇံဆရာယောဟန်ကတော်ရက်မှာပဲဂျော်ဒန်မြစ်နားမှာပဲနေပြီးတော့ထူးခြားတဲ့ပုံကိုဖြစ်ပါတယ်ဆိုတော့သူစားတောက်တဲ့ပုံစံသူနေထိုင်တဲ့ပုံစံတော်တော်ကိုလူရဲ့လူမှုအဖွဲ့အစည်းမှာတော်တော်လေးကိုဂလန်တိုက်နေတဲ့ပုံစံရှိပါတယ်တရေနဲ့ချုပ်ထားတဲ့ဝတ်လုံကိုဝတ်တယ်စားတဲ့စားစားသူတို့နေ့စဉ်စားတဲ့မုံတွေမစားဘဲနဲ့သူကထူးခြားစွာတက်ရှင်စားတောက်တယ်တောနိုင်ပဲနေတယ်နောင်တရကြပါလို့တရှင်လုံးအော်ဟစ်နေတယ်သူတက်တာကြည့်ရင်တကယ်ပဲထူးခြားတဲ့ပုံကိုတပါဖြစ်တယ်။ဒါပေမဲ့ तू ပြောတာကအနာဂတ်ကျမ်းစာမှာဟေရှာယထဲမှာပြောထားတဲ့အရာကို तू ကအတောက်လျှောက်ဝန်ခံနေတာဖြစ်တယ်။တွားရလန်းကိုပြင်ရတော့ငါဤတမန်လို့ပြောတဲ့တွေ့ဖခင်စေလွတ်တော်သူဖြစ်တယ်။ဖခင်စေလွတ်တော်သူဖြစ်တယ်ဆိုရင်ဖခင်ပြောခိုင်းတဲ့စကားကိုပြောဖို့ဖြစ်တယ်။ကျွန်တော်တို့ဖခင်နာမကိုအမိပြုပြီးတော့ကိုပြောချင်တာလေးတွေပြောတတ်ကြတယ်လူတချို့ကဖျားနာမအူမြည်ပြီးတော့ကိုခံစားချက်တွေကိုကိုရဲ့ခံစားချက်တွေကိုပြောချင်တာလေးတွေကိုကျွန်တော်တို့ထည့်တတ်ကြတယ်။သို့တော့ဗတ္တိဇံဆရာယောဟန်မှာစ၍ဖျားရဲ့ပရောဖက်တွေအေလီယာတို့မှာစနော်ပြီးတော့ဟေရှာယနောက်ယေဇကျေလပရောဖက်ကြီးတွေရောပရောဖက်ငယ်တွေရောကြည့်မယ်ဆိုရင်သူတို့အသက်အန္တရာယ်စိုးရင်ရတဲ့အချိန်မှာတော့မှဖျားခိုင်းတဲ့စကားကိုပဲပြောတယ်။ဒီနေ့တင်းနေကျွန်တို့ဖျားစီကအတန်ကြားပြီးတော့မပြောရဲတဲ့စကားသူများကိုပြောဖို့နေနေတာကိုအကိုတော်ပြောဖို့ရှက်နေတာယုံကြည်ခြင်းနဲ့ဒီနေ့အမှန်ကြည့်တဲ့ခါမနေ့မနေ့အေးရထားပြီးအမှန်ကြည့်တဲ့ခါမှာဖခင်ကတင့်ကိုမြင်စေခြင်းနဲ့အမြင်နဲ့ပြောပါငါဟာဖခင်ရဲ့အကောင်းဆုံးနဲ့ဖခင်ရဲ့အကောင်းဆုံးကိုခံထိုက်တော်သူဖြစ်တယ်ဖခင်ရဲ့သခင်ဖခင်ရဲ့သခင်ယေရှုရဲ့အတွေးတော်နဲ့ရွေးဝယ်ရလောက်အောင်ဖခင်ကငါ့ကိုတန်ဖိုးထားတယ်ဟာလေလုယာလူတွေကတင့်ကိုတန်ဖိုးမထားရင်နေပါစေလူတွေကတင့်ကိုဘေးချိန်ရင်နေပါစေကိစ္စမရှိဘူးသခင်ဖခင်ကသူ့အတွေးတော်နဲ့ထိုက်တန်တယ်လို့တင့်ကိုပြောတာဖြစ်တယ်ဟာလေလုယာဒါကြောင့်သူတို့ဘာရှေ့မှာတင်းเนาะမပြောရဲသေးရင်တော့မှအ ਨੇ ဆုံးကိုယ့်ကိုပြောပါဘုရားပြောခိုင်းတဲ့စကားဘုရားပြောတဲ့နှုတ်ကပတ်တော်တွေကိုပြောပါဘယ်တော့မှမမအောင်အာမင်ဒံချက်ဖြင့်ကျမ်းမာပြီဘယ်ချိန်မှာပြောရမလဲဖျားတဲ့အချိန်မှာလည်းပြောရမှာဖြစ်တယ်ကျမ်းမာနေတဲ့အချိန်မှာလည်းပြောရမှာဖြစ်တယ်ဘာလို့လဲတမန်တော်ကငါရဲ့စကားတော်ကဘိန်နုတလုံးမြအချင်းချင်းငါစီပြန်မလာဘူးလို့ပြောတယ်ဟာလေလုယာဒါကြောင့်ဘုရားရဲ့တမန်တော်ဖြစ်တဲ့သူကဘုရားရဲ့လူဖြစ်ပြီဆိုရင်ဘုရားရဲ့တမန်တော်ဖြစ်တယ်ဆိုရင် तू ခိုင်းတဲ့စကား तू ပြောတဲ့ခိုင်းတဲ့စကားကိုပြောရဲဖို့ဖြစ်တယ်နောက်ဆုံးပတိဆန်စီကယောဟန်ကိုကြည့်မယ်ဆိုရင်ဘုရားပြောခိုင်းတာကြီးပဲပြောတဲ့တွေ့ဘယ်လောက်တောင်ဖြစ်သွားလဲဆိုတော့ခေါင်းဖြတ်တက်ခံရပါတယ်။ဒါကြောင့်နောက်ဆုံးချိန်ထိတက်သေးခံတယ်ဆိုတာသူတည်တဲ့အထိမှန်တရားကိုပြောနေခြင်းတမန်တရားကိုပြောနေခြင်းကိုပဲဆိုလိုပါတယ်။ဒီနေ့ကျွန်တော်နဲ့မိတ်ဆွေအနှဲငယ်ညှိနှိုင်းစရာရှိလာတာနဲ့အနှဲငယ်ကျွန်တော်တို့အဖို့ထစ်ရှိလာတယ်အပေးယူလုပ်ပြီးတမန်တရားကိုကျွန်တော်တို့ရောင်းစားသလား။တမန်တရားကိုကျွန်တော်တို့ကနည်းနည်းလိုတိုးပူလျှော့လုပ်သလား။အဲ့ဒါဒီနေ့စမ်းစစ်ဖို့အတွက်အကောင်းဆုံးချိန်ဖြစ်ပါတယ်။ငါဤတမန်ကငါဆေလွတ်တယ်တောနဲ့ဟိကြော်တဲ့သူကတန်ကထာဝရဘုရားကြွတော်မူရာလမ်းကိုပြင်ကြလောဟာလေလုယာဒီနေ့ဘုရားခင်ကသူ့ရဲ့ standard နဲ့ เนาะသူရဲ့ဘုံစီစင်းနဲ့အားလုံးကိုထားခဲ့ပြီးစင်းကြွာလာတာမှန်ပေမဲ့အပြစ်ကိုမတိတော်သူဖြစ်တယ်သူဟာသူဟာနှုတ်ကပတ်တော်ကနေလူစားတိခံယူတော်သူဖြစ်တယ်အာမင်ရှင်ယောခရစ်ကိုခန်းကြီးတင်ငယ်14ဆိုတော့သခင်ယေရှုခရစ်ဟာနှုတ်ကပတ်တော်ဟာလူစားတိခံယူတဲ့ခါမှာဘုံစီစင်းအားလုံးထားခဲ့ပြီးဒီလောကကိုကြွာဆင်းလာတာမှန်တော်လဲလောကသားတွေကဲ့သို့အပြစ်တရားကိုတိတော်သူမဟုတ်ဘူးသူဟာအပြစ်မရှိသောအပြစ်ကိုလုံးဝမတိသောဘုရားခင်ရဲ့တိုးတငယ်ဖြစ်တယ်ဒီပူဇော်ရမယ်ဆိုရင်တိုးတွေစိတ်တွေနော်ဂျိုးတွေအဲဆိုခိုးတွေဂျိုးငက်တွေဒါတွေကိုယေပရောဟိတ်ကအနာစာမရှိစစ်ဆေးရတယ်အခါလေသားမချိရအောင်ဆက်သဖြင့်အမျိုးမျိုးသူတို့တတ်မှတ်ထားတဲ့နှုတ်ကပတ်တော်တိုင်းတတ်မှတ်ထားတဲ့အရာကိုယေပရောဟိတ်ကစစ်ဆေးရတယ်သခင်ယေရှုကိုအပြစ်တင်ခွင့်ရှိသောပြည်လက်မင်းကတော့မှလက်ဆေးယူရတယ်ဘာအပြစ်မှရှာလို့မတွေ့ဘူးဒီနေ့သခင်ဘုရားရဲ့ဖြောင့်မတ်ခြင်းဟာကျွန်တော်တို့ဘုံမှာလွမ်းခြုံတဲ့အတွက်ထိုကဲ့သို့သောဖြောင့်မတ်နိုင်သောသူဖြစ်ဖို့ဘုရားရှင်ကောင်းကြီးပေးပါစေ။သခင်ဘုရားရဲ့ဖြောင့်မတ်ခြင်းပါရမီကိုလိုက်နိုင်သောသူကျွန်တော်မဆိုင်အားလုံးဖြစ်ဖို့ဘုရားကောင်းကြီးပေးပါစေ။အာမင်။အဲ့ဒီထောင်းတော်ဘုရားကြွားတော်မူရာလမ်းကိုပြင်တဲ့အခါမှာလမ်းခီးတော်ကိုဖြောင့်စီကြလော။အစောကကျွန်တော်ပြောသလိုပဲတောင်ပတ်လမ်းတွေမှာမဖြစ်မနေပတ်ရတဲ့လမ်းတွေကျွန်တော်လောကသားတွေကျွန်တော်နားလည်နိုင်မြင်အောင်နိုင်တယ်။ဒါပေမဲ့ဒီနေ့ကျွန်တော်တို့ပြောနေတဲ့အရာဟာဖျားခင်စင်းကြွတော်မူရာဖျားခင်လာမဲ့လမ်းဖြစ်တော့ကြောင့်ဖျားရဲ့ဆန်ချိန်နဲ့ကျွန်တော်တို့ဖြောင့်စီရမှာဖြစ်တယ်။ယိုးသားရမှာဖြစ်တယ်။ယောဟန်ဒီတောင်းလိုက်ဘက်စီဆောင်ပေးတယ်အပြစ်လွတ်ချင်းဖို့လုံကနောင်နှနဲ့ဆက်ဆိုင်တော့ဒါကြောင့်ဒီနေရာမှာနှစ်ချက်ကျွန်တော်တို့ကြည့်အောင်။လမ်းဖြောင့်တော်လမ်းဖြစ်စီပါလို့ပြောပြီးတော့နောင်တတရားကိုတုံတင်ပေးတဲ့ဗတ္တိဇံဆရာယောဟန်ဘာကိုပြောနေလဲကျွန်တော်နဲ့မိတ်ဆွေကို။ကျွန်တော်တို့မှားယွန်းစွာ၊ကြွေကောက်စွာတက်ရှင်တဲ့အရာကိုဖြောင့်နိုင်တဲ့နီလန်းတစ်ခုကိုကျွန်တော်တို့ကိုပြောနေတာပါ။အဲ့ဒါကတော့နောင်တတရားဖြစ်တယ်အာမင်တင်းဒီ highway မှာလမ်းမသွားရဆိုရင် U turn ပြန်ကွေ့ရတယ်တခါတခါဆိုရင်2မိုင်3မိုင်လောက်ကြာမှ U turn ရှိတဲ့အတွက်အဝေးပြန်ပတ်ရတယ်အချိန်ကုန်တယ်လူပင်ပန်းတယ်စီလဲကုန်တယ်နောက်ကျသွားနိုင်တယ်သွားမယ့်နေရာကိုမမီတော့တာလည်းဖြစ်နိုင်တယ်ဒါကြောင့်ကျွန်တော်တို့လမ်းသွားတဲ့ခါမှာလမ်းမဖို့စာတန်ကတော့အများအားကျွန်တော်တို့ကိုချောင်းမြောင်းနေတယ်မှားခဲ့ရင်တော့မှကျွန်တော်ပြန်ကွေ့စီရ U turn တွေကိုဘုရားခင်ကနောင်တတရားတွေကိုကျွန်တော်တို့ထည့်ပေးထားတယ်ဒီနေ့စောစော U turn မိတယ်ဆိုရင်စောစောကျွန်တော်ရဲ့ destination တူတော့လမ်းကျွန်တော်ရဲ့ပန်းတိုင်ကိုမြန်မြန်ရောက်မှာဖြစ်တယ်။အခု2021ခုနှစ်ရဲ့ဒီဇင်ဘာလမှာ highway ပေါ်မှာကျွန်တော်မိတ်ဆွေကိုခေါ်ဆောင်သွားနေတဲ့အချိန်မှာဘုရားခင်ပေးထားတဲ့လမ်းတော်ပေါ်မှာကျွန်တော်ရှောင်နေတာမှန်တော်လဲမတိလိုက်တဲ့ခဏချင်းမှာကျွန်တော်ကကိုယ်ကောက်တဲ့လမ်းကိုရောက်မိတယ်။လမ်းကြိုလမ်းကြားရောက်သွားတတ်တယ်။လမ်းနောက်ဆုံး direction မှားသွားတတ်တယ်။ဒါပေမဲ့ဝိညာဉ်တော်ဖေကကျွန်တော်တို့နောက်နာနာလေးကနေပြီးတော့မှဤဒီကအမှန်ဤဒီကအမှန်အမြဲတမ်းလမ်းပြနေတော့ဘုရားခင်ဖြစ်တယ်ဟေရှာခန်းကြီး30အငယ်7ဆိုတော့အဲ့လိုသခင်ဖေရဲ့ဝိညာဉ်တော်ဖေကကျွန်တော်တို့ကိုလမ်းပြတဲ့ခါမှာလမ်းမပြီဆိုရင်ကျွန်တော်တို့ကပြန်လဲဖို့ဖြစ်တယ်အဲ့တော့ကိုယ်ကောက်တဲ့လမ်းကိုပြန်တဲ့နိုင်တဲ့ဒီလမ်းတစ်ခုကတော့နောင်တတရားဖြစ်ပါတယ်နောင်တတရားဆိုတာကဩဝမ်းနေပါတယ်စိတ်မကောင်းပါဘူးအာကြားရတာဝမ်းနေပါတယ်ထတ်တူဝမ်းနေပါတယ်ဒီလိုပြောလို့အဲ့လိုထတ်တူဝမ်းနေတဲ့ sympathy empathy ကိုကျွန်တော်မထင်မှန်ပြူတာမဟုတ်ပဲနဲ့အဲ့လိုတော့ acknowledge လုပ်ပြီးတော့မှဟုတ်တယ်နော်စိတ်မကောင်းစရာပဲနော်မဟုတ်ပဲနဲ့အော်ဒါငါလုံးဝမှားတယ်ငါပြန်ပြင်မယ်ဆိုတဲ့နောင်တတရား action ပါတဲ့စိတ်မကောင်းခြင်းမျိုးပြောတာဖြစ်တယ်စိတ်ထဲကနေပဲစိတ်မကောင်းဘူးနှုတ်ကနေပဲစိတ်မကောင်းထိုင်ရမထဝမ်းနေနေတာမျိုးမဟုတ်ပဲနဲ့ထပြီးတော့မှနောင်တတရားနဲ့ပြန်ပြုတ်ပြခြင်းအဲ့ဒါကလမ်းကိုပြန်ဖြောင့်စေခြင်းဖြစ်တယ်2021ခုနှစ်မှာကျွန်တော်တို့မှားခဲ့တာတွေတခုမှမမားတဲ့လူရှိမှာမဟုတ်ဘူးကျွန်တော်ကစာကျွန်တော်ရဲ့ဂဲလုံးကိုကျွန်တော်အောက်ချရမယ့်ဒူမှာကျွန်တော်ပါပါတယ်ဒါပေမဲ့ပြင်သလားမပြင်သလားဆိုတာကတော့ကျွန်တော်တို့လမ်းခီးရောက်သလားမရောက်သလားဆိုတဲ့အရာမှာအဖြေထွက်တော့မှာဖြစ်တယ်ဒါကြောင့်မားတာချင်းတူတူနော်နောင်တရတဲ့အပြစ်သားလောကကတည်းကချိတ်ဆွဲခြင်းခံရတဲ့အပြစ်သားနှစ်ယောက်စလုံးကအပြစ်သားပဲဒါပေမဲ့လမ်းပြန်ဖြောင်းလိုက်တဲ့သူကတော့သခင်ပြားနိုင်ငံတော်တည်ထောင်ဖို့ကြွလာတဲ့ကကျွန်တော်မမေ့ပါနဲ့လို့ပြောတဲ့သူကတော့on the spot ကောက်နေတဲ့သူ့လမ်းကိုပြန်ဖြောင်းလိုက်နိုင်တာကတော့နောင်တတရားပဲဖြစ်ပါတယ်။တင်းနဲ့ကျွန်တော်ကလမ်းမွေလင်းမွေကောက်လမ်းဘလောက်ကောက်နေတယ်လဲအခုချိန်မှာ။ကျွန်တော်ပြန်ဖြောင်းမယ်ဆိုကျွန်တော်ပြန်ဖြောင်းနိုင်စရာအကြောင်းမရှိတဲ့လမ်းကောက်တွေမှာကျွန်တော်ရှောက်ခဲ့သလား။ဒါပေမဲ့ပြီးခဲ့တဲ့ຢာတွေကိုကျွန်တော်တို့ပြန်မကြည့်တော့ပဲအရှိကိုကန်းလန်းပြီးတော့နောင်တတရားနဲ့လမ်းဖြောင်းစေရအောင်။အာမင်။ Christmas မှာသခင်ယေရှုအတွက်နေရာရှိသလား။သခင်ယေရှုကိုတင်ဘလောက်ကြိုဆိုသလဲ။ကျွန်တော်နဲ့မိတ်ဆွေကောက်ကွေးနေတဲ့ကျွန်တော်လမ်းကိုဖြောင်းနိုင်တဲ့နီလန်တကူကတော့နောင်တတရားပဲဖြစ်ပါတယ်။ဣရှာနဂရကျမ်းခန်းကြီး40အငယ်35ကိုဗတ္တိဇံဆရာယောဟန်ကအော်ဟစ်ကြေးကြော်နေတာတွေးကြော်နေတာဖြစ်ပါတယ်။တောနိုင်ဟစ်ကြော်တော်သူ၏အတန်မှာထာဝရဘုရားကြွတော်မူရာလမ်းကိုပြင်ကြလော။ဣရှာခန်းကြီး40အငယ်34ငါတို့ဘုရားခင်၏လမ်းကြီးတော်ကိုလွင်ပြင်၌ဖြောင်းစေကြလော။ဂျိုင်ဝမ်ရာရှိသမျှတို့ကိုဖို့ရမည်။ တောင်ကြီးတောင်ငယ်ရှိသမျှတို့ကိုဖြိုရမည်ကောက်သောလမ်းများကိုဖြောင့်စေရမည်ကြမ်းတမ်းသောလမ်းများကိုလည်းတုတ်တင်ပြင်ဆင်ရမည်ထာဝရဘုရား၏ဘုန်းတော်ပေါ်ထွန်း၍လူအပေါင်းတို့သည်အတူမြင်ရကြလက်တန်းဟုထာဝရဘုရား၏နှုတ်တော်ထွက်စကားအမိန့်တော်ရှိတော်မူ၏အာမင်ဟေရှာခန်းကြီး40အငယ်34ကိုပြန်ရည်ညွှန်းပြီးတော့မှဗတ္တိဇံဆရာယောဟန်ကတော၌ဟစ်ကြော်နေတာဗတ္တိဇံပေးရင်နဲ့နောင်တတရားကိုခေါ်ဆောင်နေတာဖြစ်တယ်လူအနေနဲ့ကျွန်တော်ကြည့်မယ်ဆိုရင်တောတောနိုင်၎င်းမြို့နိုင်၎င်းမင်္ဂလာရှိမယ်တောကဘယ်နာလောက်ရှိမလဲမြို့ကဘယ်နာလောက်ရှိမလဲခင်မိတိုးတက်တဲ့နေရာဆိုရင်တော့မြို့ပေါ့နည်းနည်းနောက်ကျတဲ့နေရာဆိုတော့တောပေါ့ဥမာကျွန်တော်တို့ကြီးပြင်းလာခဲ့တဲ့မုံရမြို့ဆိုရင်ရန်ကုန်မြို့နဲ့ရှိရင်မုံရမြို့ကမြို့ငယ်လေးဖြစ်တယ်တောကြတယ်ဒါပေမဲ့မုံရအတွက်ကျတော့လေဟိုးမြို့နီးစက်ကရွာလေးတွေကတခါနည်းနည်းတောပိုကျသွားပြန်ရောဒါကြောင့်တောကျတယ်မကျဘူးမြို့ကျတယ်မကျဘူးဆိုတာကလူတွေဆုံးဖြတ်တာဖြစ်တယ်ဒါပေမဲ့ဒေဂျာတာကတော့ကျွန်တော်တို့အားလုံးဟာတောရိုင်းကဲ့သို့ကျွန်တော်တို့ဟာတကယ်ပဲကြိုင်ဝမ်းနေနဲ့ပြည့်နေတယ်လို့များဖြစ်တယ်။တောင်ကြီးတောင်ငယ်တို့ကိုဖြိုးရမယ်။ကျွန်တော်တို့ရဲ့အတ္တကျွန်တော်တို့ရဲ့မာနကျွန်တော်တို့ရဲ့လောဘဒါတွေကကျွန်တော်တို့ကိုပိတ်ဆို့နေတဲ့အခါမှာတို့ရာတွေကိုဖြိုးရမယ်။ကြိုင်ဝမ်းရှိသမျှအောင်ဖြိုးရမယ်။အားငယ်ခြင်းတွေခါသီးခြင်းတွေเนาะကျွန်တော်တို့ရဲ့အထီးကျန်ဆန်မှုတွေဒီရာတွေအားလုံးဟာလည်းကြိုင်ဝမ်းကိုကျွန်တော်တို့ခေါ်ဆောင်သွားတာဖြစ်တယ်။ဒါကြောင့်သခင်ယေရှုမွေးဖွားတော်မူရာဒီဒီဇင်ဘာလမှာကျွန်တော်တို့ရဲ့ကြိုင်ဝမ်းအသက်တာကနေလေကျွန်တော်တို့ဘုရားခင်ကပြန်ပြီးတော့ချီးမြှောက်နိုင်မှာဖြစ်တယ်လို့ကျွန်တော်တို့ကိုယ့်ကိုထင်သင့်နေတဲ့တာ၍ထင်တဲ့တောင်ကြီးတောင်ငယ်ကိစ္စနော်ဖာရီရှဲတွေကဲ့သို့ဂျန်တပ်ပုဂ္ဂိုလ်တွေကဲ့သို့သူတောင်းရင်တောင်မှအပြစ်မရှိဘူးဆိုတာကိုတင်ပြတာဘုရားခင်စီမှာအဲ့လိုမမာနရှိတဲ့အသက်တာကိုဖြိုချရမှာဖြစ်တယ်ကောက်တော်လန်ဒီနေ့မှတော့ကျွန်တော်အထူးပြုချင်တာကောက်တော်လန်ကောက်တော်လန်ဆိုတဲ့ကမှာတိတ်ပြီးတော့နားထောင်မကောင်းဒါပေမဲ့ကျွန်တော်နဲ့မိတ်ဆွေရောမကြခဏကျွန်တော်တို့ကောက်တော်လန်းကိုရောက်မိသွားပါတယ်ဘယ်ချိန်မှလဲခရစ်ကက်ဆိုတဲ့ခါမှာအနက်ဖွင့်တဲ့အကြာတွေကိုကျွန်တော်လေ့လာကြည့်တဲ့ခါမှာကောက်တော်သူဆိုတာဘာလဲဆိုတော့ twisted သူတို့ရဲ့နှုတ်ကိုအမျိုးမျိုးဘလောင်းပလဲလုပ်ပြီးတော့တည်ငြိမ်မှုမရအောင်စောက်တည်ရမရအောင်အဲ့တော့အနစ်ချုပ်နဲ့ဘာပြောရမလဲဆိုတော့ကောက်တော်လန်းကိုရှောက်တော်သူဟာဘယ်သူတွေလဲဆိုတော့ peace မရှိတဲ့သူတွေကကောက်တော်လန်းကိုရှောက်တာဒါလေးပြောကြည့်တယ်ဟိုလူတိတ်ဆင်ပြူမျက်နှာမကောင်းဆိုပြန်ပြောင်းလိုက်တယ်ဒီဘက်ကိုပြန်ပြောလိုက်တယ်ဟုတ်လို့ကတိတ်ဆင်ပြူအားမပေးနိုင်ဘူးဆိုရင်ချက်ချင်းသူကပြန်ရုပ်သိမ်းလိုက်ပြောမှာအော်အဲ့လိုဆိုဒီလိုပဲဒီလိုပဲဆိုပြန်သွားလိုက်ပြန်အောင်ရောက်ရက်ခတ်ပြီးတော့မှအနောက်ဆုံးငိမ့်တက်ချင်းမရှိတဲ့အတ္တတာကိုကောက်တော်လန်းနဲ့ရှောက်တော်သူကိုခေါ်လို့ရတာကျွန်တော်နဲ့မိတ်ဆွေဘလောက်ပဲကြင့်ကြင့်မကောင်းနိုင်ဘူးဘလောက်ပဲကောင်းအောင်စူးစမ်းစူးစမ်းမကောင်းနိုင်ဘူးအဲ့တော့ကျွန်တော်တို့ကငိမ့်တက်ချင်းမရှိဘူးဒီတော့ကျွန်တော်နဲ့မိတ်ဆွေကကောက်တော်လန်းမှာရှောက်တော်သူဖြစ်နေတာအဲ့ဒီအချိန်မှာသားတော်သခင်ယေရှုဖခင်ကျွန်တော်တို့အပြစ်ကိုကယ်နှုတ်ဖွင့်အတွက်ရောက်ရှိလာတဲ့အချိန်မှာဗတ္တိဇံဆရာယောဟန်ကဖြောင့်စီပါလို့ပြောတယ်လမ်းတွေကိုဖြောင့်စီနိုင်တဲ့နီလန်းကတော့ကျွန်တော်ဖြောင့်စီကျွန်တော်နဲ့ကျွန်တော်နီလန်းနဲ့ကျွန်တော်ဖြောင့်စီနိုင်ရင်ကျွန်တော်ဖြောင့်စီခဲ့တာကြာပြီပေါ့ဒါပေမဲ့ကျွန်တော်မတတ်နိုင်တဲ့အရာကိုသခင်ဖခင်ကငါဒီလမ်းခေဖြစ်တမာတရားဖြစ်အသက်လည်းဖြစ်ငါ့ကိုအမိမပြုတ်နေအဘယ်သူမြခမဲတော်ထိုင်မရောက်ရဘူးပြောတဲ့အတွက်ဒီနေ့ဆုံးဖြတ်ချက်ချစေခြင်းနဲ့မိတ်ဆွေကျွန်တော်နဲ့မိတ်ဆွေကောက်နေတဲ့လမ်းတွေကနေဖြောင့်တော်လမ်းပေါ်ပြန်တက်ဖို့ရန်အတွက်နီလန်းတလန်းကတော့သခင်ဖခင်စီမှာနောင်တတရားနဲ့သွားဖို့ပဲဖြစ်ပါတယ်ဟာလေလုယာဒီနေ့ထိုနောင်တတရားကိုခေါ်ဆောင်လာတော့ပရိသေဇံအော်ဟစ်တယ်လို့ဒီနေ့ကျွန်တော်ယေရှုနာမနဲ့ကြွေးကြော်တယ်မိတ်ဆွေတင်းမိုးဝမှာငြိမ်သက်ခြင်းမရှိဘဲစောက်တီးရမရဖြစ်နေတယ်ဆိုရင်သင်ဟာကောက်တော်လမ်းမှာရောက်နေတာဖြစ်တယ်တမလွန်မှာဘယ်သွားမှလည်းမသိဘူးကောက်တော်လမ်းမှာရှောင်နေတာဖြစ်တယ်ကဲတမလွန်အတွက်စိတ်ချမှုတော့ရတယ်ဒါပေမဲ့မနဲ့ဖြန်နေမနဲ့ဖြန်နေအတွက်လုပ်ငန်းအတွက်မိသားစုအတွက်အိမ်ထောင်ရေးအတွက်ကျန်းမာရေးအတွက်ပညာရေးအတွက်ကျွန်တော်တို့အမြဲတမ်းစိုးရိမ်နေတယ်ဆိုရင်ဒီနေ့ဖြောင့်တော်လမ်းကိုသွားရအောင်ထာဝရဘုရား၏ဘုန်းတော်ပေါ်ထွန်း၍လူအပေါင်းတို့သည်အတူမြင်ရကြလက်တန်ထာဝရဘုရား၏နှုတ်တော်ထွက်အမိန့်တော်ရှိ၏ဘုရားရဲ့ဘုန်းတော်ကိုမြင်ချင်တယ်ဆိုရင်တော့သူလျှောက်ခိုင်းတဲ့လမ်းပေါ်မှာကျွန်တော်တို့ရှောက်အောင်မှာဖြစ်တယ်ကျွန်တော်တို့ရဲ့ကောက်တော်လမ်းတွေကနေဘုရားရဲ့ဖြောင့်တော်လမ်းကိုသွားမှာဖြစ်တယ်ကဲဆက်ကြည့်အောင်ဟေရှာနာဂရကျမ်းခန်းကြီး35အငယ်8ထိုအရ၌လမ်းမကြီးရှိလိမ့်မည်ထိုအရ၌လမ်းမကြီးရှိလိမ့်မည်ထိုလမ်းကိုတန့်ရှင်းရလမ်းဟုခေါ်ဝေါ်သမုတ်လိမ့်မည်မစင်ကြဲသောသူသည်ထိုလမ်းကိုမလျှောက်မသွားတော့သူတို့နဲ့အတူကိုတော်တိုင်ခီးသွားလျက်ရှိတော်မူသည်မိုက်တော့သူတော်လဲလမ်းမလွဲရအဲ့ဒီလမ်းမကြီးလို့ပြောတဲ့အရာကဘာကိုပြောနေလဲဆိုတော့သခင်ယေရှုကိုယဉ်ညွနေတာဖြစ်တယ်ဆိုတော့ဗတ္တိဇံဆရာယောဟန်ပြောတဲ့လမ်းတွေကိုဖြောင့်စီပါလမ်းတွေကိုကောက်နေတဲ့လမ်းကိုဖြောင့်စီပါထိုသူသွားရလမ်းကိုဘုရားသခင်ကိုမျှော်လင့်ပါလို့ပြောနေတဲ့အခါမှာဘုရားခင်စီကိုကျွန်တော်တို့သွားဖို့ရန်အတွက်လမ်းတလမ်းဘုရားပြင်ဆင်ပေးတယ်အဲ့ဒီလမ်းဟာဖြောင့်တော်လမ်းဖြစ်တယ်အဲ့ဒီလမ်းဟာတန်ရှင်းတော်လမ်းဖြစ်တယ်အဲ့ဒီလမ်းဟာမစင်ကြဲသောသူတွေလျှောက်သွားလို့မရဘူးဆိုတော့ ကောက်တော့လမ်းကိုဖြောင်းစီပါလို့ပြောတယ်ဒါပေမဲ့အဲ့လမ်းကိုလည်းမစင်ကြယ်ရှောက်လို့မရဘူးဆိုတော့ကျွန်တော်တို့ဘယ်လိုနည်းနဲ့စင်ကြယ်နိုင်မလဲ again နောင်တတရားနဲ့ပဲနောင်တတရားကကျွန်တော်တို့ကိုအပြစ်တရားကနေနောင်တတရားနဲ့ဖြောင်းမှတ်ခြင်းတွေကိုကျွန်တော်ရှောက်သွားနိုင်ပါတယ်ဒီနေ့သခင်ယေရှုကိုမိမိသက်ခင်လက်ခံတယ်ဆိုတဲ့အခါမှာကျွန်တော်နဲ့မိတ်ဆွေကောက်နေတော့လမ်းနဲ့အားလုံးကိုဖြောင်းသောလမ်းတည်းဟူသောသခင်ယေရှုအားဖြင့်ကျွန်တော်တို့ကဘုရားခင်စီကိုသွားနိုင်တာဖြစ်တယ်အဲ့ဒီလိုဖြောင်းသောလမ်းဖြစ်ဖို့ရန်ကျွန်တော်တို့ဘာပြင်ဆင်ရတယ်လဲကျွန်တော်တို့နောင်တတရားနဲ့ပဲသွားရတာဖြစ်ပါတယ်ထိုရက်၌လမ်းမကြီးရှိလိမ့်မည်ထိုလမ်းကိုတန်ရှင်းရလမ်းဟုသမုတ်ကြလိမ့်မည်မစင်ကြဲသောသူသည်ထိုလမ်းကိုမလျှောက်မသွားရသွားသောသူတို့နှင့်အတူကိုတော်တိုင်ခီးသွားလျက်ရှိတော်မူသည်ဖြစ်၍မိုက်သောသူတို့လည်းလမ်းမလွဲရတခါမှသခင်ယေရှုဟာသူ့ရဲ့တပည့်တော်တွေကိုအိုင်တစ်ဖက်ကိုသွားခိုင်းတယ်။သွားတဲ့အချိန်မှာတပည့်တော်တွေလည်းခီးသွားပြောမှဒါပေမဲ့အိုင်လေမှာလေမတင့်တဲ့အတွက်သူတို့ကလူလုံးပြီးတော့မှယုံရင်းဆန်ကဖြစ်နေတယ်။ပြန်ပြောချင်တယ်ကောက်တော်လန်းဆိုတာဘယ်သူတွေအတွက်လဲဒါမှမဟုတ်ဘယ်သူတွေဖြစ်နေတယ်ဆိုတော့တင်မတီမငိမ်ဖြစ်တဲ့အချိန်တိုင်းဟာကျွန်တော်တို့ကောက်တော်လန်းထဲမှာသွားနေတော့တက်တာဖြစ်နိုင်ပါတယ်။နံပါတ်1အနေနဲ့တော့ကယ်တင်ခြင်းမရတော့တက်တာဟာငြိမ်သက်ခြင်းမရှိတော့တက်တာဟာကောင်းတော်လာဖြစ်တော့ကြောင့်သခင်ယေရှုအားဖြင့်ထာဝရတဲ့ရဖို့ယေရှုခရစ်တော်လမ်းပေါ်မှာကျွန်တော်တို့သွားမှာဖြစ်တယ်ဒုတိယတစ်ချက်ကယ်တင်ခြင်းတော့ရပြီပြီတမလွန်အတွက်တော့စိတ်ချတယ်ဒါပေမဲ့နေ့စဉ်တက်တာမှာအမြဲတမ်းယုံရင်ဆံကပ်ဖြစ်တယ်ဆိုရင်ပြေးချတယ်ကျွန်တော်တို့ညီတဲ့ချင်းလိုအပ်နေတယ်အဲ့ဒီညီတဲ့ချင်းဟာကျွန်တော်တို့ထင်ထားတဲ့ပုံစံနဲ့လာမှာမဟုတ်ဘူးအဲ့ဒီညီတဲ့ချင်းကကျွန်တော်တို့ထင်ထားတဲ့ငွေကြေးထောက်မှန်ခြင်းကနေလာမှာမဟုတ်ဘူးလာခြင်းမှလာမယ်ကျွန်တော်တို့ထင်ထားတဲ့ညီတဲ့ချင်းကလူတယောက်စီကနေလာခြင်းမှလာမယ်ကျွန်တော်တို့ညီတဲ့ချင်းကကျွန်တော်တို့ပုံဖော်ထားတဲ့ပုံလာခြင်းမှလာမယ်ဒါပေမဲ့အဲ့ဒီညီတဲ့ချင်းဟာလိုင်းတဘိုးပေါ်မှာဆက်တော်ဖြန်းပြီးတော့မှကြွလာတော့သခင်ယေရှုကိုတော်တိုင်ကကျွန်တော်ရဲ့ညီတဲ့ချင်းမိတ်ဆွေညီတဲ့ချင်းဖြစ်တယ်ဟာလေလုယာအဲ့တော့အားလုံးကတုံလို့ခြောက်ချားနေတဲ့ချိန်မှာသခင်ယေရှုကအဲ့ဒီရေပေါ်မှာလမ်းလျှောက်လာတယ်ညီတဲ့ချင်းကကျွန်တော်ရဲ့ပူလောင်ခြင်းအထက်မှာရှိတယ်ကျွန်တော်ရဲ့လိုင်းတဘိုးရဲ့အထက်မှာညီတဲ့ချင်းရှိတယ်ဟာလေလုယာတခါလေမှာကျွန်တော်တို့ညီတဲ့ချင်းကရေအောက်ထဲကိုဆုံးဆုံးမြုပ်သွားလို့ထင်တာမဟုတ်ဘူးညီတဲ့ချင်းကလိုင်းကြီးလေအောင်တောင်ကြီးဖွာအောက်လို့ပြောသလိုပဲညီတဲ့ချင်းကလိုင်းတဘိုးတွေပေါ်မှာဆက်တော်ဖြတ်နာကနေညီတဲ့ချင်းဖြစ်တယ်ဟာလေလုယာညီတဲ့ချင်းကတင်းရဲ့ယုံရင်ဆန်ကဖြစ်မှုပေါ်မှာဆက်တော်ဖြတ်နေတာညီတဲ့ချင်းဖြစ်တယ်အာမင်ထာဝရကာလအတွက်ကယ်တင်ခြင်းတော့စိတ်ချပါပြီဒါပေမဲ့နေ့စဉ်တက်တာကျွန်တော်တို့ point A ကနေ point B ခီးသွားတဲ့အချိန်မှာလေမတင်လို့ပါအကြောင်းရင်းကတော့လေမတင်လို့ပါတင်အခုလောလောဆယ်ငွေပြက်လက်နေတာလောလောဆယ်မိသားစုမပြည့်နေတာလောလောဆယ်ပြဿနာတက်နေတာအကြောင်းရင်းတော့ရှိတယ်နော်အကြောင်းရပါလေလေမတင်လို့အဲ့တော့ကျွန်တော်တို့မှာတခုပြဿနာရှိပြီဆိုအကြောင်းရင်းရှိပြီသားဖြစ်တဲ့အတွက်အဲ့ဒီအကြောင်းရင်းကိုကျွန်တော်ဖြေရှင်းဖို့စ조사ကြတယ်ဒါပေမဲ့မိတ်ဆွေလောကနိယာမကတော့ပြဿနာကိုအရင်မြစ်တိရှာပြီးဖြေရှင်းတာတော့မမှားပါဘူးဒါပေမဲ့ငြိမ့်တဲ့ချင်းနဲ့ဆိုင်လာပြီဆိုရင်တော့ငြိမ့်တဲ့ချင်းကိုတခြားနေရာမှာလုံးဝရှာလို့မရဘူးတဲ့ကြောက်ရံကြောက်လန့်နေတဲ့တုံလုံးနေတဲ့အဲ့ဒီ line ဘို line တဘိုးပေါ်မှာပဲကျွန်တော်ရဲ့ညင်တဲ့ချင်းချင်းယေရှုကဆက်တော်ဖြတ်ပြီးလာနေတာဖြစ်တယ်။ဒီနေ့ဒီတရားကိုနားထောင်နေရင်းနဲ့မနေ့ပြန်အတွက်ပူလောင်နေသလား။တည့်ရဲ့နာကအတွက်မတိမချာဖြစ်နေသလား။အဲ့ဒီမတိချာမှုတွေရဲ့အထက်မှာညင်တဲ့ချင်းကဆက်တော်ဖြတ်ပြီးကြွလာနေတာဖြစ်တယ်။ hallelujah ။သခင်ယေရှုလာတာကိုတွေ့တဲ့ခါမှာသူတို့ကကြောက်တယ်။တဆေလို့ထင်တယ်။ဒါကြောင့်တခါလေမှာဖခင်ရဲ့ကောင်းကြီးလာတဲ့ခါမှာကြောက်လန့်ခြင်းကအများကြီးရှိနေတတ်တယ်။ဒါကြောင့်လေမေရော်မာရီကိုကောင်းနေမှလာပြောတဲ့ချိန်မှာကြောက်ရွံ့ခြင်းမရှိနဲ့လို့စကားပလင်ခန္ဓာကဘုရားခင်ရဲ့အဖြစ်တော်ဘုရားခင်အကောင်းကြီးရောက်လာပြီဆိုရင်လူတဘာဝအနေနဲ့ကြီးမားလွန်းတဲ့အတွက်ကျွန်တော်တို့ကြောက်ရွံ့ခြင်းနဲ့ငင်းဆန်မိတတ်ကြတယ်ဒီနေ့တင့်ထွက်အယံကြီးလွန်းတဲ့အကောင်းကြီးရောက်လာနေပြီအယံကြီးလွန်းတဲ့တလောကလုံးကိုကယ်နှုတ်မဲ့သခင်ယေရှုဖွားမြင်တဲ့ရလာရသည်ဖြစ်နေပြီဟာလေလုယာမကြောက်နဲ့ဩငါမိယိုးဖလားခရိယာမဟုတ်တဲ့အတွက်အခုချိန်မှယေရှုကိုယုံကြည်ရင်ဖြစ်ပါမလားမကြောက်နဲ့အော်ငါတို့ကငယ်ငယ်လေးကနော်ဒီသခင်ယေရှုဟာငါတို့နဲ့မဆိုင်ဘူးလို့ထင်ထားတာကြောက်စရာကြီးမကြောက်နဲ့သခင်ယေရှုမွေးဖွားလာတာကမိတ်ဆွေတွေဖြစ်တယ်။သင်နဲ့ကျွန်ုပ်အတွက်ဖြစ်တယ်ဟာလေလုယာ။ကျွန်တော်ရဲ့ကြောက်တွန့်ကြောက်လန့်ခြင်းကြောင့်ကောင်းကြီးကြီးကြီးလွတ်သွားမှဆိုးပါလေ။ဒါကြောင့်မကြောက်နဲ့အာမင်။အဲ့တော့ဒီကြောက်ရင်စာကောင်းတဲ့လိုင်းတဘိုးထက်ခက်ထန်နေတဲ့အချိန်မှာသခင်ယေရှုဆက်တော်ဖြန်းပြီးကြွလာတဲ့အတွက်အဲ့ဒီအချိန်မှာတပည့်တော်တွေ12ပါးလေထဲမှာအတူတူရှိနေတဲ့သခင်ယေရှုအမြဲတမ်းအပူကက်လေးရှိတဲ့တပည့်တော်ကြီးရှင်ပေတုကကိုတော်မှန်ရင်ကျွန်တော်လာပါရစေ။ဒီနေ့တင်းရဲ့ကောက်တော်လမ်းလိုင်းတဘိုးထတော်လမ်းလမ်းလူအနေနဲ့ဆိုရင်တော့ညီကြီးလမ်းကတော့ကျွန်တော်တို့ဂျိုင်းထားရင်ဂျိုင်းမြင်ရတယ်ရှောင်လို့ရတယ်တုံးရှိရင်ရှောင်လို့ရတယ်ဒါပေမဲ့ရေလမ်းနဲ့သွားတယ်ဆိုရင်တော့တဘာဝဒဏ်တွေမြောက်များစွာကစိန်ခေါ်မှုရှိတယ်။အရန် smooth sailing ဆိုတာကအမြဲတမ်းမဖြစ်နိုင်ဘူးလို့တင်မောသားတွေအမြဲတမ်းပြောတယ်။တိမောသားမှန်ရင်လိုင်းတန်နေခံနိုင်ရမယ် မောမူးမူးမူးဝေတာတွေရှိနိုင်တယ်အန်နာတွေရှိနိုင်တယ်ဘာလို့ဆိုတော့ highway လိုမျိုးအမြဲတမ်း cruise cruise ဆိုတဲ့စကားကပင်လယ်ပြင်ပေါ်မှာနော်ရွက်လွင်းတဲ့ cruise တွေကိုဆိုရစကားရှိပြီးအစင်းမြင့်တဲ့ကားတွေတို့မို့ရင်ကား size ကြီးတဲ့ကားတွေမနောက်ခစ်မီတဲ့ကားတွေမှာ cruise control ဆိုတာရှိတယ်တခုနှိပ်ထားလိုက်ပြီဆိုရင်ကီလိုမီတာ60နဲ့သွားချင်တယ်ဆိုရင်နှိပ်ထားလိုက်ရင်ကျွန်တော်တို့မြန်မာလို liver လို့ခေါ်တဲ့ accelerator ကိုနင်းစရာတော့မလိုပဲအသာလေးပဲ cruise စီးလို့ရတယ်အဲ့ဒါပေမဲ့အဲ့ဒီ cruise ရဲ့ originator ဖြစ်တဲ့ပင်လယ်ပြင်မှာတွားနေတဲ့သင်္ဘောတွေကအချိန်လုံးတော့ဇိမ်နဲ့ cruise မဖြစ်ဘူးနော်လိုင်းလံတွေကရိုက်ခတ်နေတာအဲ့ဒီအချိန်မှာကျွန်တော်တို့ဘယ်လိုငြိမ်သက်ခြင်းရှာနိုင်မလဲသခင်ယေရှုစီကိုပြောတယ်ကိုရမန်ကျွန်တော်ရှောက်ပြရစီလို့ပြောတဲ့ခါမှာခုနသူကြောက်ရွံ့နေတဲ့လိုင်းလံတွေပေါ်မှာပဲရှင်ပေတရုကလမ်းလျှောက်လာပြီသင်နဲ့ကျွန်တော်ဖြောင့်တော်လမ်းကိုကောက်တော်လမ်းတွေကိုဖြောင့်စီပါလို့เนาะဟေရှာယတော်တော်ကောင်းဗတ္တိဆန်ဆရာယောဟန်တော်တော်ကောင်းပြောတဲ့ခါမှာကျွန်တော်တို့နီလန်းနဲ့တော့ကျွန်တော်တို့ဖြောင့်စီနိုင်မှာမဟုတ်ဘူးဒါပေမဲ့အဲ့ဒီလိုင်းတဘိုးတွေပေါ်မှာနိုင်နင်းသောညီတဲ့ချင်းရှင်အားဖြင့်ကျွန်တော်တို့ကထိုလမ်းတွေကိုရှောက်နိုင်တာဖြစ်တယ်အဲ့တော့ပေတုကသခင်ယေရှုနဲ့သခင်ယေရှုကိုစေ့စေ့ကြည့်ပြီးထိုလိုင်းတဘိုးတွေပေါ်မှာလမ်းရှောက်နေတယ်တနည်းအားဖြင့်ဖြောင့်တော်လမ်းပေါ်မှာသူရှောက်လာပြီအဲ့ဒီအချိန်မှာသူဘာလုပ်ရလဲကောက်တော်လန်တီဟူတော့ကြောက်ရွံ့ခြင်းတွေဖယ်ရတယ်တန်တရားတွေဖယ်ရတယ်အခြေအနေကိုသူမေ့ထားရပြီသူကယေရှုကိုပဲဆိုက်ဆိုက်ကြည့်ရတယ်အဲ့ဒါကဖြောင့်တော်လန်ပေါ်မှာရှောက်လန်းခြင်းဖြစ်တယ်ဒါပေမဲ့တည်ငါတွင်မှာသူလိုင်းတဘိုးတွေကိုကြည့်မိတဲ့ခဏမှာတော့သူဟာပြန်ပြီးတော့မှမြုပ်သွားတဲ့ခါမှာယေရှုရဲ့လက်ကချိန်ပြီအလင်းမီသူ့ကိုပြန်ပြီးတော့ကယ်ထုတ်တယ်ချစ်တော်မိတ်ဆွေယောဟန်ခန်းကြီး14ငယ်6ကိုဖတ်ရအောင်ယေရှုကငါဒီလမ်းကြီးဖြစ်၏တမန်တော်လည်းဖြစ်၏အသက်လည်းဖြစ်၏ငါ့ကိုအမိမပြုလင်အဘယ်သူများခမည်းတော်ထံမရောက်ရာအာမင်အဲ့တော့ယေရှုဟာသူလမ်းကြီးဖြစ်တယ်သူကိုယ်တိုင်ကလမ်းကြီးဖြစ်တယ်တမန်တော်ဖြစ်တယ်ဒီတော့သူနဲ့သူကျွန်တော်တို့သူ့ရဲ့လမ်းပေါ်မှာကျွန်တော်တို့ကိုခေါ်ဆောင်သွားတယ်ထိုရ၌လမ်းမကြီးရှိလိမ့်မည်ဟေရှာခန်းကြီး35အငယ်8ထိုလမ်း၌လမ်းမကြီးရှိလိမ့်မည်ထိုလမ်းကိုတန့်ရှင်းရလမ်းဟုတမုတ်ကြလိမ့်မည်မစင်ကြဲသောသူသည်ထိုလမ်းကိုမလျှောက်မသွားရ။သွားသောသူတို့နှင့်သူကိုရော်တိုင်ခီးသွားလဲရှိတော်မူသည်ဖြစ်၍မှိုက်သောသူတို့လည်းလမ်းမလွဲရ။ကျွန်တော်တို့ဥပမာလေးတစ်ခုလုပ်ကြည့်ရအောင်။ပေတုနဲ့ယေရှုရေပေါ်မှာလမ်းလျှောက်တဲ့ဇာလမ်းကိုလည်းမြင်အောင်ပါ။ highway လမ်းကိုလည်းမြင်အောင်ပါ။အခုကျွန်တော်ကိုပေါ့ကိုကူညီတောင်းချင်တယ်။ဆိုတော့ကိုပေါ့ကကျွန်တော်နဲ့အတူနော်။သူဟာတစ်ချိန်လုံးကနော်တစ်ချိန်လုံးကသူကကောက်တော်လမ်းကိုဒါမှမဟုတ်ရှင်ပေတုလိုပဲစိုးရင်ပူပန်နေတဲ့သူတို့မဟုတ်ရှင်ဗတ္တိဆန်ဆရာယောဟန်ပြောသူလိုပဲလောကလမ်းနေမှာသူဟာတိမ်ဟိုဘက်ကိုတိမ်လိုက်ဒီဘက်ကိုရိမ်းလိုက်ပေတုရှိမုံကျူပေးလို့ကောက်ကွေးပြီးတော့မှသူကတော့ကောက်ချင်တာမဟုတ်ဒါပေမဲ့သူ့ဘဝဘေးကဘဝကလောကဒဏ်ကကျွန်တော်တို့ကောက်ကွေးစေတယ်လိုင်းတဘိုးတွေကကျွန်တော်တို့ကိုကွေးကောက်စေတယ်ကျွန်တော်တို့လမ်းခီးကိုမဖြောင့်နိုင်တော့ဘူးအဲ့ဒီချိန်မှာပေါ်နေတယ်ဘာလို့ရလဲဆိုတော့ကိုရောမန်ရင်ကျွန်တော်ချက်ပြရစီလို့ပေတုပြောတယ်လို့ရှိမုံပြောတယ်လို့သူပြောလိုက်တဲ့ခဏမှာယေရှုကသူ့ကိုလက်ကိုဆွဲပြီးတော့မှသူတို့နှစ်ယောက်ကလမ်းမကြီးပေါ်ရောက်သွားတယ်။ highway လမ်းပေါ်ရောက်သွားပြီ။ highway လမ်းပေါ်မှာကျမ်းစာပါပြောထားလဲဆိုတော့အဲ့ဒီလမ်းပေါ်မှာလေကိုတော်တိုင်ခရီးသွားတယ် hallelujah amen ။အင်းဒီကျမ်းစာထဲမှာသူဟာအတူတူလျှောက်လမ်းတယ်တဲ့ amen ။အဲ့ဒီချိန်မှာ wicked fools တွေကအဲ့ဒီလမ်းပေါ်မှာလျှောက်လို့မရဘူး။ quick out တဲ့သူတွေကဒီသခင်ဘုရားရဲ့လမ်းပေါ်မှာလျှောက်လို့မရဘူး။ဒီနေ့2021ခုနှစ်ရဲ့ဒီဇင်ဘာလမှာသင်ရဲ့ quick out သောအတွင်ပြင် quick out သောသဘောထားတွေကိုကျွန်တော်နောင်တတရားနဲ့ပြန်ပြီးတော့ထားခဲ့ရအောင်။ပြန်ပြီးတော့ဖြောင့်စေရအောင်။ပြီးတော့သခင်ဘုရားတူတော်သူ့ရဲ့လမ်းကြီးပေါ်မှာကျွန်တော်လျှောက်လိုက်ရအောင်။အဲ့တော့သခင်ယေရှုနဲ့ပေတုနဲ့တို့အတူလျှောက်တယ်လို့ highway ပေါ်မှာပြန်လဲဖြောင့်မတ်တော်သူနဲ့ယေရှုလျှောက်နေတဲ့ချိန်မှာတစ်ချိန်မှာလွတ်ထွက်သွားပြီးတော့မှမိုက်တော်သူကဲ့သို့သူတက်ရှင်အောင်မှไอ้ลั้นบอนนี่ถั่วไม่ตั้วผู้แหละย่าတော်เล่นเนสาลันคันที่39อังเงิน73มาเจอเราได้ฮาเลลูยาอาเมนเยซูตินเนี่ยกูบอกอาเมนสาลันคันที่39อังเงิน2324ก้องดอตูยเฉียหาพระคินเป่เปินเนี่ยตูตั้วย่าลั้นกูหนึดแต่တော်มึงโทดูดีแล้ดอเลยส่งย่าตูไม่อยากอยากอูเฮชาคันที่35อังเงิน8ไมค์ดอตูดอเลยลั้นไม่เลื่อยอยากดิโลเปียวโลเยซูเนี่ยตั้วไปซุไมค์ฉินไดไมค์โลไมค์แมชชีนไลเซนส์กูไปด่าไม่ถูกดาแม้ဖြောင်းမတ်တော်သူမှန်တယ်ဆိုရင်လဲတော်လဲဆုံးရသူမရဘူး2021မှာတင်ဖရားရဲ့အိမ်တော်နဲ့ physically ဖရားကြောင့်မတွားနိုင်တာဘယ်လောက်ကြာနေပြီလဲဖရားရဲ့ရင်ခွင်တော်ဖရားရဲ့မျက်မှောက်တော်ဖရားရဲ့မိတ္တရာပြုချင်းကိုကျွန်တော်လက်လွတ်နေတာဘယ်လောက်ကြာနေပြီလဲထိုသူဒီလဲတော်လဲဆုံးရသူမရဘူးဖရားစီကိုပြန်လန်းလာရအောင်ဓမ္မချင်းကတော့ပြောနေပါတယ်ထိုသခင်အတွက်နေရာရှိသလားထိုသခင်ကိုဖိတ်ခေါ်ဖို့နေရာရှိသလားလေထဲမှာလူ12ယောက်ရှိပါတယ်တမန်တော်ဆန်တပါဒါပေမဲ့အဲ့ဒီ line တဘိုးတွေပေါ်မှာရှောက်လန်းခွင့်ရခဲ့တာကတော့ပေတုတယောက်တည်းဖြစ်ပါတယ်။ဒီနေ့တင်းနဲ့ကျွန်တော်ရွေးချယ်စရာရှိနေသေးတဲ့အချိန်မှာမတိတင်းနဲ့ကျွန်တော်ရဲ့အပြစ်တရားတွေကနေရွေးနိုးသောသခင်ယေရှုကိုဖိတ်ခေါ်ခြင်းအဖြစ်ဖြောင့်သောလမ်းနဲ့ကောင်းကင်ဘုံကိုတွားနိုင်ဖို့အတွက်ကျွန်တော်ကမ်းလှမ်းခြင်းပါတယ်။ဒီစုတောင်းလေးကိုလိုက်ဆိုလို့ရတယ်။ဒါလိုက်ဆိုရင်ဘာဖြစ်မလဲ။ဒီဟာလိုက်ဆိုခြင်းအဖြစ်စိတ်သလုံးထဲကယေရှုကိုလက်ခံတယ်။နောင်တတရားနဲ့ကျွန်တော်တို့အပြစ်တွေကိုဝင်ချတယ်ဆိုရင်တင်းဟာပွေကောက်သောလောကဒဏ်တရားတွေကနေဖြောင့်သောတမာတရားပေါ်မှာရောက်ရှိခြင်းဖြစ်ပြီးတေလွန်သောအခါမှာကောင်းကင်ဘုံမှာရောက်ရှိမှာဖြစ်တယ်။အကျင့်ကြောင့်မရောက်နိုင်တဲ့နေရာကုသိုလ်ကောင်းမှုကြောင့်မရောက်နိုင်တဲ့နေရာကျွန်တော်တို့ရဲ့ခြင်းမှုအကျင့်ကျင့်ချင်းကြောင့်မရောက်နိုင်တဲ့ထိုကောင်းကင်ဘုံရက်ကိုရောက်เสียနီလန်းတစ်ခုကတော့ငါဒီလန်ကီဖြစ်တယ်လို့ပြောတဲ့သခင်ယေရှုအဖင်ပြဖြစ်ပါတယ်။ဒါကြောင့်ချစ်တော်မိတ်ဆွေတင်ဟာမီယိုဖလာခရစ်ယာန်ဖြစ်သည်ဖြစ်စေမဖြစ်သည်ဖြစ်စေယေရှုကြောင့်အခုမှကြားဘူးဖြစ်စေကြားဘူးတာကြားပြီးဖြစ်စေအခုကျွန်တော်ပြောနေတဲ့အချိန်မှာယေရှုကိုတက်တခင်မြေလက်ခံဖို့ကျွန်တော်ဖိတ်ခေါ်ချင်ပါတယ်။ဆုတောင်းကြပါစို့။ကျွန်တော်နောက်ကနေဖြည်းဖြည်းမှန်မှန်လိုက်ဆိုပေးပါ။မိတ်ဆွေရဲ့ကယ်တင်ခြင်းကလက်တကမ်းမှာပဲရှိပါတယ်။ဆုတောင်းကြပါစို့။သခင်ယေရှုဖေဟာကျွန်ုပ်ဒီပြစ်သားဖြစ်ပါ၏။အပြည့်အခတည်ခြင်းဖြစ်သောကြောင့်ကျွန်ုပ်ဒီအပင်ငယ်သူကြားရမှာဖြစ်ပါ၏။သို့တော့ကျွန်ုပ်ကိုစားသခင်ယေရှုဖေဟာဒီလက်ဝါးကတိုင်မှာအသေးခံပြီးအပြစ်ကြွေးဆက်ပေးသောကြောင့်ကျွန်ုပ်သည်ပြစ်လို့ရပါ၏။သခင်ယေရှုဖေဟာကိုကျွန်ုပ်၏နှလုံးသားထဲ၌အသက်သခင်ဖြစ်လက်ခံယုံကြည်ပါ၏။ကျွန်ုပ်ရဲ့မိကိုကောင်းကင်ထာဝရအသက်စာဆောင်တွင်ယခုရည်သွင်းပေးတော်မူပါ။ယေရှုဖေဟာကိုကျွန်ုပ်၏အသက်သခင်ကယ်တင်ပိုင်ရှင်ဖခင်အဖြစ်တသက်လုံးကိုးကွယ်ပါမည်ဟုဂရုသစ္စာပြုပါ၏။ယေရှုနာမ၌ဆုတောင်းပါ၏။အာမင်။နောက်ဆုံးအနေနဲ့ယေရှုရှင်ဖို့နေရာရှိသလားဆိုတဲ့သချင်းလေးကိုဒီဆိုနေနဲ့မိတ်ဆွေနဲ့ကျွန်တော်ကောက်တော်လမ်းပေါ်မှာရှိနေတယ်ဆိုရင်သာဝရတက်ကတော့ဖြောင်းတော်လမ်းတည်ဥတော်ယေရှုအဖေဖြောင်းမှတ်တော်သူဖြစ်နေတယ်ဒါပေမဲ့မကြာခဏမိုင်မဲတော်သူကဲတော့အသက်ရှင်မိတယ်ဆိုရင်ပြန်လဲတက်မှတ်ပြီးသခင်ဖခင်နဲ့သူရှောင်းလမ်းကြပါစို့မိတ်ခေါ်ချင်ပါတယ်